အမေရိကန်ရဲ့ပြင်သစ်သမ္မတတို့ဟာဥရောပလူမျိုးရေးကိစ္စရပ်တင်နဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြပါတယ်။ပြင်သစ်ကိုရောက်ရောက်ချင်းမှာပဲပြင်သစ်သမ္မတကိုဒေါ်နယ်ထရမ့်ကဝေဖန်ခဲ့ပြီးတဲ့နောက်မကြာခင်မှာအခုလိုတွေ့ဆုံကြတော့ပါအလီဇီနန်တော်မှာတွေ့ဆုံတဲ့ဆွေးနွေးပွဲအတွင်းဥရောပလူမျိုးရေးနဲ့ပတ်သက်ပြီးတော့ကုန်ကျစရိတ်တွေကိုမျှပြီးတော့ခန်းကြဖို့ထရမ့်ကတိုက်တွန်းပါတယ်။ပို့ပြီးတော့ခိုင်မာအင်အားတောင့်တင်းတဲ့ဥရောပဖြစ်လာစေချင်တယ်လို့ထရမ့်ကပြောဆိုသလိုပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကလည်းပိုးပြီးတော့ဆွမ်းဆောင်နိုင်တယ်လို့ပိုးပြီးတော့ခုခံကာကွယ်နိုင်တဲ့ဥရောပဖြစ်လာဖို့ယုံကြည်ပါတယ်လို့ပြောပါတယ်။သမ္မတနှစ်ဦးသတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာတော့အပြန်အလှန်ပြစ်တင်ဝေဖန်တာမျိုးမရှိပါဘူး။တောက်ကြနေကပြင်သစ်နိုင်ငံ Oli Sheikh လေးစိတ်ကို Air Force 1လေယာဉ်ဆိုက်ရောက်ချိန်မှာတော့ Trump ကဥရောပအနေနဲ့စစ်တပ်တီထောင်ဖို့လိုတယ်လို့ပြောဆိုတဲ့ပြင်သစ်သမ္မတ Macron ကိုအကြီးအကျယ်ဝေဖန်လိုက်ပြီးတော့ဒီလိုမဟုတ်ခင်မှာ NATO မြောက် Atlantic စစ်ဆေးချုပ်အဖွဲ့ကြီးအတွက်ကုန်ကျငွေတွေကိုမျှတခံဖို့သူကတိုက်တွန်းပါတယ်။ဒါပြင်မက်ခရွန်က1989ခုနှစ်အတွင်းအမေရိကန်သမ္မတရော်နယ်ရီဂန်နဲ့ဆိုဗီယက်ခေါင်းဆောင်ဂိုဘာချော့ဖ်တို့လက်ထက်သဘောတူညီချုပ်ဆိုခဲ့တဲ့လက်နက်ထိန်းချုပ်ရေးသဘောတူစာချုပ် INF ကနေနှုတ်ထွက်မယ်ဆိုတဲ့ထရမ့်ရဲ့ကြေညာချက်ကိုဝေဖန်ခဲ့ပါတယ်။ဒီလိုနှုတ်ထွက်မှုကြောင့်အဓိကထိခိုက်နစ်နာမဲ့သူတွေကတော့ဥရောပပဲဖြစ်တယ်လို့မက်ခရွန်ကပြောပါတယ်။ပထမကမ္ဘာစစ်ပြီးဆုံးတဲ့နှစ်ပေါင်း100ပြည့်တဲ့ထိမှတ်ခန်းနာကိုပြည်သူနိုင်ငံမျိုးရောပဲရစ်မှာမနက်ဖြန်တင်းငွေတွေမှာချင်းပေါက်မှာဖြစ်ပြီးတော့အဲ့ဒီခန်းနာကိုတက်ရောက်ဖို့ထရမ့်အပါအဝင်တခြားကမ္ဘာကောင်းဆောင်တွေပဲရစ်ကိုရောက်ရှိနေတာပါခင်ဗျာ။